ထိုင်းနိုင်ငံဗန်ကောက်မြို့တော်မှာလူညွန်ရင်တပ်ဖွဲ့တွေကထိတ်တဲရင်မဆိုင်ခြင်းမူဆိုပြီးရုတ်သွားပြီးတဲ့နောက်အတိုက်ခံဆန္ဒပြသူတွေဟာဒီကနေ့မှအစိုးရယုံကြုံတဲ့ရဲတပ်ဖွဲ့ဌာနချုပ်တွေကိုအတင်းဝင်ရောက်ခဲ့ကြပါတယ်။အလံတွေဝေရန်ပြီးခရယာတွေမှုန့်နေတဲ့ဆန္ဒပြသူတွေဟာဝန်ကြီးချုပ်ယုံဆိုင်တဲ့အစိုးရယုံကြုံတဲ့မြို့တော်ရဲတပ်ဖွဲ့အဆောက်အဦတွေရဲ့အပြင်ဘက်ကွင်းပြင်ထဲမှာပြည့်နှက်သွားပါတယ်။ခဏတာကြာပြီးတဲ့နောက်ဆန္ဒပြသူတွေပြန်ထွက်သွားကြပြီးထိတ်တဲပြစ်ပခဖြစ်တာမျိုးမရှိခဲ့ပေမဲ့သူတို့ရဲ့တောင်းဆိုချက်တွေရဖို့ဆက်ပြီးတွန်းသွားမယ်လို့ဆန္ဒပြသူတချို့ကအခိုက်အမာပြောပါတယ်။ဆန္ဒပြသူတွေနဲ့လူညွန်ရင်းတပ်ဖွဲ့တွေကြားရဲတော်ကြောင့်ရုံးရင်းဆန်ခတ်ဖြစ်ခဲ့ပြီးတဲ့နောက်အဆောက်အဦတွေပြင်ကတန်ဆူချိုးအတားအဆီးတွေကိုရဲတပ်ဖွဲ့ကအစောပိုင်းမှာဖယ်ရှားခဲ့တာပါ။ဒါကိုဗျူဟာအပြောင်းလဲတစ်ခုအဖြစ်မြင်ကြပါတယ်။ရဲတပ်ဖွဲ့အနေနဲ့မြေရိုဘုံတွေကိုအသုံးပြုမှာမဟုတ်ဘဲထိတ်တဲတွေ့တာကိုရှောင်ရှားရေးအစိုးရမူဝါဒနဲ့အညီစုပ်ခွာဖို့အမိန့်ပေးခဲ့တယ်လို့ရဲချုပ်ကမ်ရွန်ဝစ်သူခရာဂျန်ကပြောပါတယ်။တော့ထွက်ပေးဖို့နဲ့အစိုးရအုပ်ချုပ်ရေးကိုရွေးကောက်တင်မြှောက်မထားတဲ့ကောင်စီတစ်ခုလည်းထဲလွှဲပေးဖို့ဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုမလိုက်ရောနိုင်ဘူးလို့ဝန်ကြီးချုပ်ရင်းလက်ရှင်နဝက်ကတနင်္လာနေ့မှာပြောခဲ့ပါတယ်။